Welcome to the Voice of America in Burmese.
မနေ့ကမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOY အမေရိကန်တန်က2022ခုနှစ်ဇွန်လ29ရက်နေ့အင်္ဂါနေ့မနေ့ကစီစဉ်တွေကို9မီတာ25 40 50ကျစ်တို့ကနေစတင်ထုတ်ပြန်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစီရှင်စမသိန်းဒီထိုက်ပါဒီမနေ့ကသတင်းတွေကိုတာဝန်ယူပြည့်စက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မကပြင်ဆက်ပါဒီမနက်ခင်းသတင်းတွေထဲမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ကနေပြီးတော့အာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာဒီကုံစင်းနှုံးတွေပြည်ပြည်သားသားတိုးနေတဲ့အတွက်ကြောင့်မလို့ပြည်သူတွေအခက်ကြုံနေရတယ်လို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနောက်ကမ္ဘာနိုင်ငံတွေအနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုမြင့်တက်ချေမှုမှုအတွက်နိုင်ငံအစိုးရတွေကစပြီးတော့အားလုံးပူးပေါင်းပြီးတော့ပြောင်းလဲမှုတွေလုပ်ကြဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘရက်စလက်ကပြောကြားလိုက်တဲ့သတင်းနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒက္ကန်မြို့တော်ကိုလူစီကားရနေရာမှာပောက်ကွဲမှုတွေတူဖြစ်ပြီးတော့ခုနှစ်ဦးသေဆုံးသွားတဲ့တဲ့ရင်ထူးခြားတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ပြောပြပေးမှာမတင်ခိုင်
းဟုတ်ကဲ့ပါရှင်ကျေးဇူးပါရှင်ထိတ်တန့်ရောက်သတင်းတွေချိန်ညာပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
ဟုတ်ဖြစ်တယ်လို့ပေါ့ဆင်ရနေစင်းနေလာလို့ပြောစီတော်ကအဲဆက်ပြီးတော့သူကဘုံစနေကံချုပ်ပြီးတော့ပြစ်တော့မဲ့အချိန်မှာသူလက်ထဲကနေပြီးတော့အပေါ်ကကွဲသွားတယ်ဖြစ်တဲ့လူပေါ့လေငယ်ရောက်ပေါ်ချင်းကြီးတည်သွားတယ်အဲ့ဒီတော့သူကမုန်းကြီးသွားပါလေအောက်ဆက်တိုက်ဆက်တိုက်ကြတော့ဒီစားပြီးတော့
ချမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမှာဒေသခံတို့တေဆုံးရမှုကိစ္စနဲ့ပတ်သက်ပြီးပြောပြခဲ့တာဖြစ်ပါတယ်ဒီသတင်းဆောင်မနဲ့အတူကလေးတွေကိုစစ်ကောင်စီကဖမ်းနေတဲ့အချိန်နေစစ်တပ်အာဏာသိမ်းပြီးတဲ့နောက်အလုပ်လက်မဲ့တွေတိုးလာတဲ့အကြောင်းရခိုင်မှာ COVID-19 ဖြစ်ပွားသူတွေတိုးပွားလာတဲ့အချိန်နဲ့ဒေသတွင်း COVID-19 အခြေအနေတွေကိုလည်းနှาศင်ချရဖို့ရှိပါတယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်ဒီဒီကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးကြပါအောင်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုံစည်းနှုံးတွေတိတိသားသားတက်နေတဲ့အတွက်ဝင်ငွေတိတ်ပြီးမရှိတဲ့ပြည်သူတွေအခက်ကြုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်က
The price increase is especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year. WFP plans.
နိုင်ငံမှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်ထောင်စုတွေကရခိုင်နှုန်း80%လောက်ကအထက်ထဲတွေနဲ့ရင်ဆိုင်နေရတာပါဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2,000,000လောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောသွားတာပါ February လကစပြီးစားတောက်ကုန်ဈေးနှုန်းတွေဥပမာစားသုံးစီကိုချင်းရင်ဈေးက40ရာခိုင်နှုန်းတက်လာတယ်လို့တခြားစားတောက်ကုန်ဈေးတွေလည်းတိတိတသာတက်လာနေတာကိုအတွက်အထူးဆိုရင်လည်း WFP ကပြောပါတယ် WFP ကမြို့ပြဆင်ခြေဖုံးနေလူတို့2,000,000လောက်တက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အထူးပေါင်း3,300,000ကျော်ကိုတော့မကြသေးခင်ကပဲစားနပ်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးရောဗန်လည်ပတ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာတွေစက်ရုံပိတ်သိမ်းမှုတွေကြောင့်အလုတ်ကန်တွေလည်းဆုံးရှုံးနေတာဖြစ်ပါတယ်ဆန်ပဲနဲ့တတိဝလံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းတန်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကတတိပေးထားတာပါ
ဂျပန်ဝန်ကြီးဟောင်းတူဦးဆောင်တဲ့ကုမ္ပဏီတစ်ခုဟာမြန်မာစစ်တပ်စီမံကိန်းတစ်ခုမှာဖက်ဆက်လုပ်ကိုင်ဖို့ကြိုးစားနေတယ်လို့နှီးစပ်တဲ့သတင်းရက်ွက်ကတင်သိရပါတယ်။ဂျပန်မမျာဂျပန်မြန်မာဖွံ့ဖြိုးတိုးတက်ရေးအင်စတီကျူကိုဦးဆောင်သူလည်းဖြစ်ဂျပန်မြန်မာအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဂျပန်စာတိုက်နယ်ဆက်သွယ်ရေးဝန်ကြီးဟိုက်ဒိုဝါဒနာဘေးကသူ့အနေနဲ့စီမံကိန်းကိုပါဝင်ဖို့မဆုံးဖြတ်ရသေးတဲ့ဂျပန်ကုမ္ပဏီတွေကိုဝင်ရောက်လုပ်ကိုင်ဖို့အားပေးကူညီနေတဲ့အကြောင်းပြောပါတယ်။အဲ့ဒီအတွက်မြေငါးဖို့အတွက်စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းနဲ့မြေငါးကကိုတော့မပေးရသေးတဲ့အကြောင်းပြောပါရစေ။အဲ့ဒီဂျပန်မြန်မာအသင်းမှကုမ္ပဏီပေါင်း100ကျော်ပါဝင်ပြီးဂျပန်အစိုးရကမြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့အားပေးခဲ့ပါရစေ။အဲ့ဒီအသင်းမှဒူးဝင်ကြီးချုပ်နဲ့ဘန်နာရေးဝင်ကြီးတယ်ရိုအာဆိုးအပါအဝင်ဂျပန်အစိုးရနဲ့အတိုက်ခံပါတီကဩစာရှိသူတွေပါဝင်ပါရစေ။မြန်မာအစိုးရနဲ့တခြားသတင်းအင်းမြစ်တွေအရဝင်ကြီးကြောင်ဝင်ကြီးဟောင်းဝရဏဘေးရဲ့ကုမ္ပဏီဟာ မြန်မာစစ်တပ်ရဲ့စီးပွားရေးကော်မတီတွေနဲ့2016ခုနှစ်ကတည်းကဖက်ဆက်လုပ်ကင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီကော်မတီတွေမှာလည်းဂျပန်မြန်မာအသင်းကဝါတနာဘေးနဲ့သူ့ရဲ့သားဆူဇူကီတို့အပါအဝင်ဂျပန်အသင်းမြန်ရာရှိတွေပါဝင်ပါတယ်။ပြီးခဲ့တဲ့လကဝါတနာဘေးကအင်္ဂလိပ်လိုဆောင်းပါးတစ်ဆောင်ရေးပြီးဂျပန်စစ်တပ်နဲ့အထူးဆက်ဆံရေးတိုးမြှင့်မှုအတွက်ဆိုရင်မူရရှိတယ်လို့သူ့အနေနဲ့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကိုဆက်သွယ်ခဲ့ကြအောင်ရေးသားထားပါတယ်ခင်ဗျာ
စစ်တပ်အာဏာသိမ်းပြီးချင်းမှာအဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်မှာတရားဆက်ဆိုထားတဲ့အမှုတွေကိုတနင်္လာနေ့ရုံးကနေပြည်တော်တည်ထောင်တရားရုံးမှာဆက်ပြီးစစ်ဆေးခဲ့ပါတယ်ဒေါင်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေကတုံ့မှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာအုပ်ပဒေပုံမှန်25ပို့ကုန်တင်ကုန်ဥပဒေပုံမှန်8နဲ့ဆက်သွယ်ဥပဒေပုံမှန်68စတဲ့အမှု3ခုကိုစစ်ဆေးခဲ့တာပါပုံကုန်တွင်းကုန်အမှုနဲ့ဆက်သွယ်အမှုတွေကိုစစ်ဆေးကြားနာတာမှာဒေါင်ဆန်းစုကြည်ရဲ့ရှင်းနေရဘက်ကပြန်လည်မေးခွန်းမေးတာကိုတစ်ဖက်ကကောက်ခွက်ခွဲတဲ့အတွက်မေးခွန်းပြန်ပြီးတော့မေးခွန်းရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ်တမရဦးဝင်းမြင့်ပေါ်မှာတရားဆက်ဆိုထားတဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ချိုးဖောက်မှုအတွက်ပါစစ်ဆေးတာဖြစ်ပြီးဒီမှုမှာဒေါန်ဆန်းစုကြည်အမှုနဲ့အမှုတကြွဲလေးဖြစ်ပါတယ်။ဒီမှုမှာတနင်္လာနေ့ကတစ်ဖက်ကတင်ပြတဲ့တရားလိုပြတက်တွေတွေကိုပဲဆက်ဆီးခဲ့တာပါ။အမှု၄မှုအတွက်တရားလိုပြတက်တွေ၁၀ရက်ကိုတနင်္လာနေ့မှာဆက်ဆီးခဲ့ပြီးနောက်ကျန်တက်တွေတွေကိုဇူလိုင်လ5ရက်ရုံးချိန်မှာဆင့်မြင်မယ်လို့ရှင်းနေဦးကြည်ဝင်းကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာအာဂီလိုက်ဆမ်းမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကံရယ်ပုတ်ကုံတွင်းကုံဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 68 အများပြည်သူတည်ငြိမ်အေးချမ်းမှုပြည်ပြောင်းနှုံဆော်မှုဥပဒေပုံမှန် 905 ခွဲလို့ပြန်တဘာဝဘင်းရနယ်စီမံခန့်ခွဲမှုနဲ့အမှုစုစုပေါင်း9မှုနဲ့တရားဆက်ဆိုခံထားရတာပါဒီကနေ့အင်္ဂါနေ့မှာလည်းအမှုတွေကိုဆက်ပြီးစစ်ဆေးဖို့ရှိပါတယ
်အိန္ဒိယနိုင်ငံမုံဘိုင်းမြို့မှာရှိတဲ့အသက်18နှစ်အောက်ကလေးငယ်အနည်းဆုံးတစ်ဝက်လောက်ဟာကိုဗစ်ရောဂါကာကွယ်မှုတွေမလုပ်ကြပေမဲ့သူတို့ရဲ့ကိုယ်ခံအားနဲ့ခန္ဓာရည်ရှိကြတယ်လို့သက်ဆိုင်ရာအစိမ့်မြင့်ရာရှိသူကပြောပါတယ်။အဲ့ဒီကလေးတွေမှာယောဂကာကွယ်တဲ့ကိုယ်ခံအားတွေမြင့်မားကြတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကာယောဂဒုတိယလှိုင်းအတွင်းလူထောင်ပေါင်းများစွာသေချာခဲ့ကြတဲ့အချိန်မှာမွန်ဘိုင်းမြို့မှာအစိုးရကအဲ့ဒီလိုလေးလာမှုတွေလုပ်ခဲ့တာဖြစ်ပါတယ်။တချို့ကျွမ်းကျင်သူတွေကတော့ကာယောဂတတိယလှိုင်းဟာကလေးငယ်တွေကိုလည်းရိုက်ခတ်နိုင်ခြင်းရှိတဲ့အတွက်မွန်ဘိုင်းမြို့မှာကလေးစေကူတာအဆောင်တွေပြင်ဆင်ထားကြပါတယ်။အသက်18နှစ်အောက်ကလေးငယ်တဝက်ဟာကိုယ်ခံအားနဲ့ကာကွယ်နိုင်တယ်ဆိုတာသတင်းကောင်းဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကာကွယ်ဆောင်ရှားမှုတွေကိုရှော့မတွက်ပါဘူးလို့ပုံမှန်စီပင်သားရရေးလက်ထောက်မင်းကြီးစူရစ်ကန်ဒီကပြောကြားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ရိုမီတာ24 kHz 12.13 ညာအိုင်ရိုမီတာ40 kHz 9413ညာအိုင်ရိုမီတာ51 kHz 9805နဲ့အိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ဖြတ်ချေမှုန်းနိုင်ဖို့အတွက်ဥဆောင်မှုပူပေါင်းဆောင်ရွက်မှုနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ transformative agenda ကိုအပြောင်းလဲမှုတွေလှုပ်ဆောင်ချဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကတိုက်တွန်းလိုက်တယ်လို့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတင်လာနေမှာပြောပါတယ
်။ And in a report published today the High Commissioner for Human Rights Michelle Bachelet made an urgent call for states to adopt a transformative agenda to uproot
the system. ဆန္ဒပြလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြစ်ကနေတုတ်တင်နိုင်ဖို့အတွက်နိုင်ငံအားလုံးကနေအပြောင်းလဲတွေလုပ်ကြဖို့မဟာမင်းကြီး Michelle Bachelet ကဒီကနေ့ပဲအစိုးရခံစားထုတ်ပြန်တောင်းဆိုပါတယ်လို့ပြောသွားတာပါ။နိုင်ငံတွေအနေနဲ့အစိုးရတရားလုံးကရောလူမှုအတိုင်းအဝန်တစ်ခုလုံးကပါပြုပြင်ပြောင်းလဲမှုတွေကိုလုပ်ပြီးတုံ့ပြန်ကြဖို့အတွက်တောင်းဆိုတာပါ။ဒီလိုပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်အာဖရိကနိုင်ငံတွေကဆက်သက်လာသူတွေပါပါဝင်နိုင်တဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပကြပြီးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေဒေသဆိုင်ရာအစီအစဉ်တွေနဲ့တနိုင်ငံလုံးအပြည့်အဝပါဝင်တုံ့ပြန်ကြဖို့နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပါပန်ကြားခဲ့တာဖြစ်ပါတယ်။ကမ္ဘာတလုံးဆနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတစ်နှစ်ကြာအချိန်ယူလေ့လာမှုကနေတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတနင်္လာနေ့မှာအစီအစဉ်ခန်းစာထုတ်ပြန်ခဲ့တာပါ။မနစ်ကဂျူလာတဲ့အမေရိကန်နိုင်ငံ မင်းနီယာပိုလစ်ရဲဖမ်းထားစဉ်အာဖရိကနယ်ပွားဂျော့ချ်ဖလိုက်တိဆုံးခဲ့ရတဲ့နောက်မှာစတင်လေ့လာခဲ့တာလည်းဖြစ်ပါတယ်။လူမျိုးရေးခွဲခြားဆက်ဆံမှုမလုပ်ဖို့ဆန္ဒပြသူတွေပေါ်အစိုးရနဲ့ရဲကတုံ့ပြန်ကင်တွယ်ရမှာအာဖရိကနယ်ပွားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအစိုးရခန်းစားတင်ပြဖို့အပြင်ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ကျခံရစေဖို့နင့်နာသူတွေကိုတရားသဖြင့်ဖြစ်စေဖို့ပါရည်ရွယ်ပြီးဒီအစိုးရခန်းစားကိုထုတ်ပြန်တာလို့လည်းပြောပါတယ်။
ဂျာမနီဝန်ကြီးချုပ်အန်ဂျလီနာမာကေကရုရှားသမ္မတဗလာပူတာဗလာဒီဗာပူတင်နဲ့ဒေသတွင်းကိစ္စရပ်တွေကိုထိပ်သီးခြင်းညနေချင်းဆိုင်ဆွေးနွေးတာဟာအကောင်းဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေကသူ့ရဲ့အဲ့ဒီလိုအဆိုပြုချက်ကိုဥရောပသမဂ္ဂ EU ဖွဲ့ဝင်တခြားခေါင်းဆောင်တွေကပယ်ချခဲ့ပြီးနောက်ထပ်မံပြောကြားလိုက်တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်ကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူဘယ်ဂျီယံနိုင်ငံဘရာဆဲမြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂ EU ဆွေးနွေးပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူ့ရဲ့အဆိုပြုချက်ကိုအရှေ့ဥရောပအထူးသဖြင့်ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတို့ရဲ့ခေါင်းဆောင်တွေကပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီလိုတွေ့ဆုံဆွေးနွေးမှုဟာရုရှားသမ္မတပူတင်ကိုစိုက်ဘာကွန်ပျူတာတိုက်ခိုက်မှုတွေဒါမှမဟုတ်ယူကရိန်းနယ်စပ်မှာရုရှားစစ်တပ်တွေဖျက်ချက်ထားမှုတွေစတဲ့ရန်စားတဲ့လုပ်ရည်အတွေ့စုပေးလိုက်သလိုဖြစ်စီတဲ့အတွက်ပြချရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့ကလူစီကန်ရမော့ဖဇာရပ်ကွက်မှာတနင်္ဂနွေနေ့ညနေပိုင်းကဆောက်ဦးတစ်ခုမှာကြီးမားတဲ့ပောက်ကွဲမှုဖြစ်ပြီးအနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်အဲဒီပောက်ကွဲမှုကြောင့်အနည်းတစ်ဝက်ကကားတွေနဲ့အနည်းဆုံးအဆောက်အဦ9လုံးပျက်စီးကုန်ပြီးဘာကြောင့်ပောက်ကွဲရတယ်ဆိုတာကိုရဲတပ်ဖွဲ့နဲ့မီးတပ်တပ်ဖွဲ့တွေကမဆုံးဖြတ်နိုင်သေးပါဘူးပောက်ကွဲမှုကြောင့်သေဆုံးသူ9ဦးရှိပြီးဒဏ်ရာရသူတွေကိုတော့ဆေးရုံတွေပို့ပေးခဲ့တယ်လို့ဒါကာရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်ဒါကာမျိုးတော့ဒုတိယရဲမင်းကြီးကတော့ဒီပောက်ကွဲမှုဟာကြီးမားကြောင့်နဲ့မီးတပ်တပ်ဖွဲ့တွေဒဏ်ပြန်ကျန်းဖက်တိုက်ဖွဲ့ရေးဖွဲ့တွေဒီလိုရောက်လာလာပြီးတော့ဘာကြောင့်ဆိုတာကိုပူးတွဲစုံစမ်းနေတယ်လို့လည်းပြောပါတယ်
တရုတ်ကွန်မြူနီပါတီတည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားအတွက်ကျူတင်ပြင်ဆင်တဲ့အနေနဲ့တရုတ်နိုင်ငံဘေကျင်းမြို့မှာလမ်းတွေပိတ်ရဲတပ်ဖွဲ့ဝင်တွေဝင်မြောက်များချာထွားပြီးမြို့တော်အနှံ့မှာနိုင်ငံအလံပုံပေါ်မဲ့မီရှူမီပန်းတွေပြင်ဆင်ထားတာတွေကိုပုံတူးနေကလေ့ကျင့်ကြပါတယ်။ရှေ့လဇူလိုင်တရနေ့ကွန်မြူနီပါတီတည်ထောင်ခြင်းနှစ်တရာပြည့်အတွက်ပန်းမျိုးစုံကိုလမ်းတွေပေါ်မှာပြသအလံတွေကိုနေရာအနှံ့လွှင့်သူကျိုတင်ပြင်ဆင်ရုံမကလုံခြုံရေးအတွက်လဲစောင့်ကြည့်မှုတွေကိုနေရာဒီသတင်းပတ်ထဲမှာကျိုတင်ပြင်ဆင်ထားကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးခင်မောင်ဆိုမင်းတို့ပြောပြပေးကြတာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာဒေသခံတယောက်တေဆုံးရတာနဲ့ပတ်သက်လို့လက်နက်ကန်ရှမ်းမြောက်ပိုင်းအဖွဲ့ SSPP SSC အပေါ်ကန့်ကွက်ဆန္ဒပြတဲ့ပွဲမှာဘုံလေးလုံးပောက်ကွဲတဲ့အတွက်နှစ်ဦးတေဆုံးပါတယ်။သုံးဦးထပ်မင်းနဲ့ထိခိုက်ဒဏ်ရာရပါတယ်။တေဆုံးသူနှစ်ဦးဟာဘုံခွဲဖို့ကြိုးစားစဉ်ပောက်ကွဲတေဆုံးတာဖြစ်ပုံရပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်မြောက်ပိုင်းသတင်းကိုမက်ခွာညိုပြောပြထားပါတယ်ရှင
်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်မှာ SSPP SSC ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ဖမ်းဆီးခဲ့တဲ့မန်ဆွန်ရာသားတယောက်တေဆုံးခဲ့တာနဲ့ပတ်သက်လို့ယာနဲ့ချီတဲ့ပြည်သူတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နန်းခမ်းမြို့နယ်လမ်းမကြီးမှာဆန္ဒပြနေချိန်နေ့ကနေ့2နာရီလောက်ကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဘုံလေးလုံးဇက်တိုက်ပောက်ကွဲခဲ့ကြတဲ့အချိန်ဒီပောက်ကွဲမှုမှာထိခိုက်သေဆုံးတာတွေရှိတဲ့အကြောင်းနန်းခမ်းမြို့ကတူဦးက VOA ကိုအခုလိုပြောပါတယ်
။ဟုတ်ဖြစ်တဲ့လူပေါ့ဆယ်ငါးစီးနဲ့လာတဲ့လူပြောစီတောင်းလာအဲဆက်ပြီးတော့သူတို့ကဘုံကိုစနစ်တံဖြုတ်ပြီးတော့ပြစ်တော့တဲ့အချိန်မှာသူတို့လက်ထဲကနေပြီးတော့အဘောကွဲသွားတယ်။ဖြစ်တဲ့လူပေါ့လေနေရောက်ကိုချင်းကြီးတည်သွားတယ်။ဆယ်စီးရတော့သူကမုန်းကြီးသွားပါပေါ့လေ။နောက်ဆက်တိုက်ဆက်တိုက်ကြတော့ဒီစားပြီးတော့ကနပြတ်တဲ့လူတွေဆက်တဲ့နေရာမြေလက်ဖျားချောင်းနားမှာလက်ကနာဖြစ်တယ်။အဲပြစ်တော့ဒီသူလဲောက်ချီသွားတယ်။ဒီသူတဲောက်ကဆီတော့ပြက်သွားတယ်။လက်ကောင်လက်ဖြီသွားတယ်။အဲဒီအဲဒီတဲ့လဲောက်နားတော့ဘုံစံချီသွားတဲ့ကလေးမတရားလည်းရှိတယ်
။ပောက်ကွဲမှုတွေဖြစ်ပြီးနောက်မှာထိခိုက်ဒဏ်ရာရသူတွေကိုလူမှုကူညီရေးတင်းကလာရောက်တည်ယူသွားပေမဲ့တေဆုံးသူ2ဦးကိုတော့တပ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေလာရောက်ရှင်းလင်းတာကိုစောင့်နေတယ်လို့ပြောပါတယ်။ဒီထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေကိုလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ်
။လူထိခိုက်တာကရောဆေက3ယောက်ရှိတယ်၊ဆေးရုံရောက်သွားပြီးအခု4ယောက်ကျတော့ဒီနေ့စစ်သားဦးကြောင့်ပါပြီးတော့သူကဆရာဖို့လုပ်တဲ့အချိန်မှာ နောက်ထပ်ဒက်တစ်ပေါ်ရေလုံးတွေ့တယ်တို့အလုံးဘဝမတည်ရင်ရှိနေတယ်ဒီမှာအနာမကရေရှိနေတယ
်စစ်တပ်မှန်ရှင်လင်းရေးအဖွဲ့လေးရှင်လင်းပြီးမှပဲတည်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုစန္ဒပြသူတွေပေါ်ဘုံခွဲတိုက်ခိုက်တာဘသူလက်ချက်လဲဆိုတာအခိုင်အမာမသိရသေးပေမဲ့ဒေသခံအများစုကတော့ SSPP SSC ရှမ်းမြောက်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့ခန့်မှန်းနေကြပါတယ်။နန်ခမ်းမြို့နယ်မန်စွန်းရွာကစိုက်ဆံအိုက်ခိုင်းကို SSPP SSC ရှမ်းမြောက်တပ်ဖွဲ့ကမေလကုန်ပိုင်းကဖမ်းဆီးသွားခဲ့ပြီးဒီလ29ရက်နေ့မှာတော့သွေးတိုးရောဂါနဲ့သေဆုံးခဲ့ကြောင်းမိသားစုကိုအကြောင်းကြားခဲ့ပါတယ်။29ရက်နေ့ညတော့ကတည်ဆုံးသူမိသားစုနဲ့ဒေသခံရွာသားတွေဟာနတ်ခမ်းမြို့ SSPP ရုံးကိုသွားရောက်ပြီးအလောင်းပြန်ပေးဖို့တောင်းဆိုခဲ့တာမရတဲ့အတွက်ဒီကနေ့မြို့တွင်းမှာလှည့်လည်ပြီးကံကွက်ဆန္ဒပြကြတာပါအခုလိုဆန္ဒပြချိန်မှာပောက်ကွဲတာကြောင့် SSPP SSC ရှမ်းမြောက်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းဒေသခံတွေကပြောနေကြတာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ SSPP SSC ရှမ်းမြောက်တပ်ဖွဲ့နဲ့ TNL တအံပလောင်ပူပေါင်းတပ်ဖွဲ့တွေဟာ RCSS SSC ရှမ်းတောင်ပိုင်းတပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေသလို TNL တအံပလောင်နဲ့ RCSS SSC ရှမ်းတောင်ပိုင်းတပ်ဖွဲ့တွေကလည်းဒေသခံရွာသားတွေကိုဖမ်းဆီးတာတွေရှိတဲ့အကြောင်းဒေသရင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်ဒီဒေသထဲမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းပြိပက္ခဖြစ်နေသလိုစစ်ကောင်စီတန်းတဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာလည်းစစ်ရေးတင်းမာမှုတွေရှိနေဆဲပါဒီနေ့နေချင်းတနာရီလောက်ကလည်းလာရှုမှုဆဲလမ်းမကြီး105မိုင်အနီးမှာစစ်ကောင်စီတန်းတဲ့အမည်မသိလက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တာကြောင့်ပြည်တော်စုလမ်းမကြီးကိုတနာရီကျော်ကြာလမ်းပိတ်ထားခဲ့ပါတယ်အဲ့ဒီဒေသဘက်ကတော့ KIA ကချင် TNL တအောင်ပလောင်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေအဓိကလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်ရှင်
။ရန်ကုန်ကသတင်းပေးပို့ချက်ကိုမခွာညိုပြပြပေးခဲ့တာပါရှင်။နောက်ပိုင်းမှာတော့မြန်မာနဲ့ဒေသတွင်း COVID-19 အခြေအနေနောက်ဆုံးရသတင်းတွေကိုစူးစီးတင်ပြပေးမှာပဲ။ဒီမတန်ခင်အခုရေဆုံးတော့ဆက်အနာတိမ့်မှုဆန်ရသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။စစ်ကောင်စီတပ်တွေဖမ်းသွားတဲ့ထက်ကအသက်မပြည့်သေးတဲ့ကလေးတွေကိုကလေးတငယ်အခွင့်အရေးနဲ့အညီဆောင်ရွက်ဖို့လိုတယ်လို့သူတို့အရေးကိုဆောင်ရွက်နေတဲ့ရှင်နေတွေကတောင်းဆိုကြပါတယ်။လက်ရှိမှာဖန်ခံထားရတဲ့ကလေးတွေဟာကလေးတငယ်ဆိုင်ရာအခွင့်အရေးဥပဒေတွေဆုံးရှုံးနေတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုမိုက်အင်ဂျင်နဲ့ပြောပြပေးမှာပါရှင်။
စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးတငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတိုင်းနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးတငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူကအခုလိုပြောပါတယ
်။ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းခဲ့တဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာလို့ဖြစ်နေ။ဟိုဘာဖြစ်လို့လဲဆိုကလေးတို့ဖမ်းတဲ့အခါကျရင်လက်ထိတ်မခက်ရအောင်ပြင်မဆိုင်နေရအောင်တော့ပြင်ဘာကြောင့်သူတို့ဖမ်းလဲဆိုတော့ရှင်းပြမှာကလစ်ပြင်ခွင့်ဉာဏ်ဆိုင်ဟုတ်ပြီ2019မှာအသိဉာဏ်ရှိပြီးတဲ့ကိစ္စရဲကဘလို့ဖမ်းရမယ်ဆိုရဆိုပါတယ်ပြင်ခါရအဲ့မှနေကစဖမ်းတဲ့ကလေးကလေးတွေကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတဲ့ညှိညို့ဆုံးနော်အဲ့စဖမ်းကလေးကပြင်ခါကျနေတော့နေအသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲအနေနဲ့စားဆန်တဲ့ကိုသူကကလေးတွေနဲ့ပတ်သက်တဲ့စားဆန်တဲ့ကိုစီစီရမယ်မရှိသက်ဆိုင်တဲ့မိသားတွေကိုကျွန်တော်ပြန်ပြီးတော့မေးမြန်းရမယ်ပြင်အ мян ဆုံးသူကဖြစ်နိုင်တဲ့မိသားတွေကိုအကြောင်းကြားရမယ်။ပေါ်သေးသူတွေမိသားတွေဆွေမျိုးတွေကိုအကြောင်းကြားရမယ်ချက်ချင်း။ဘယ်သူမှချက်ချင်းကြောင်းမကြောက်ဘူးလက်ရှိအခြေအနေက။မိသားစုတွေအသိပေးရမယ်။သူဖမ်းခဲ့ရင်တော့မိသားစုချက်ချင်းသိပေးရမယ်ကိစ္စ။မိသားစုတွေကအသိမပေးတဲ့အချိန်မိသားစုကတော့စုံစမ်းအောင်ပြန်လာစာအောင်မသိဘူး။အဲ့ဒါနှစ်ပတ်နှစ်။နှစ်ပတ်သုံးလဆုံးလို့ကျွန်တော်တို့ကတရားရုံးအ мян ဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးကမတင်ပို့ရလို့ပြောတော့ညာလေ။ဥပမာဖြင့်ရဲစခန်းမှာချုပ်ပိုင်ခွင့်မရှိဘူး။အကျဉ်းထောင်မှာချုပ်ပိုင်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရ။ရဲစခန်းနဲ့အကျဉ်းထောင်မှာမြေပြင်အကြောင်းလေးများချုပ်ခွင့်ပေးလို့မရအောင်ချုပ်နိုင်လည်းမရှိပေးလို့မရအောင်ဒါနဲ့ရဲစခန်းမှာအများကြီးပဲကလေးတွေကပြီးတစ်ခါကျအကျဉ်းထောင်မှာလည်းချုပ်ခွင့်မရှိဘူးဒါတွေကအခွင့်ဖိသိမ့်ဒီမှာဖိသိမ့်မှာလည်းရတယ်လူမှုရေးဝန်ကြီးဌာနကဟိုတင်းတဲ့အကြောင်းလေးရမယ်ညီပါးကြီးပြန်အဲ့လိုရမယ်သူမရဆော့ဆော့ခေတ်ကတခုခုမှထားလို့ရမယ်ဆိုရညီတဲ့လူချင်းတူအောင်အခုကလည်းညီမလေးကချင်းတုံးတာငဲနေနော်အဲ့ဒါအများအဲ့အိမ်မှာနေတခုနောက်ကတရားရင်ဆိုင်မယ်အများဆုံးကလေးမှုတွေအများဆုံးဆက်စည်ပေးရမှာဒီလိုနေရာနဲ့ကလေးမျိုးတွေအများဆုံးမစစ်စစ်ပေးတဲ့ဒီပုံမှန်တရားစီရင်ပုံစံတိုင်းပဲဟိုဟာစစ်ဆေးနေ
စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့
มีตาสุวินเตอูอูปาวินปัตตาจาวพันแข่งยาดูเรเลชิบาเรมอกงมิวมาโรอาณาเต็มหูกูสั่งจินสันนาทุบพอเปรีมาปาวินเอสุกีเดต้ากันเตอูกูสกังสุยเตปิกาลายอพันซียามาเต็งชาวนีเรตเวเอ็งมาเจียเตอเมียวตมีเนตมีพิจตุอัตนาเซตเนียเวเนอัตลีเนียเวกลีเนียเวกูพันซีคอซาวตัวบีอคูเชิงทีเปียนลบเปียรามชีดีบาบู
ดาบยิ่งเนี่ยจะมีมาส่วนใหญ่ยินดีจะอุกุลและนักการศึกษาจงรักศรัทธาในการพิจารณาเสนอเลยไล่แหล่งพันธุ์สีแข็งดูเรื่อยแต่สักเท่าเนี่ยไม่ตีดีเลยกลิ่นเนี่ยจะอุเลปาวิมาเลยตุลุลาบุจูซานิบิเมอคุเชิงที่มันลุดเตี้ยบุลูพันธุ์แข็งอะไรกลิ่นเนี่ยมีเก่งกับอคุลุบเยอะไปพอเดี๋ยวนี้อาจจะมาที่แบบกับบาลีนี่ใช่หรือที่จะเลี้ยวโอ้เลยอาหม่ากันเนี่ยลาเท่าเลยเนี่ยจะตรงเลยเนี่ยอาจจะมาบาลีเราไม่ตัวจะอุ้งเจ้า
တယ်ပေါ့နော်ဒီကလေးကိုတို့ပြန်လွတ်မပေးဘူးနှစ်ရက်နေရုံးကြိမ်းကြရင်တော့အမကရရမယ်မရဘူးလို့မတိကြဘူးသူကအဆောင်ကြီးလို့ပဲပြောလိုက်တာ
ရင်ထဲရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိရဲဆိုတဲ့သတင်းအရအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရားရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလင်းငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြပါတယ
်မိုးကကပေါ့နော်ဒီကလေးလေးတယောက်ပေါ့သူ့ဖခင်ကတော့ဒီကိစ္စရဲ့ကြောင့်မလို့ဟိုဖြစ်သွားတယ်အခုကလေးကသူ့ကိုထုတ်ထားတယ်ဆိုတဲ့သတင်းတွေထွက်နေတာပေါ့နော်အဲ့ဒီလိုမျိုးသတင်းကိုကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးတမန်တော်ကိုစောင့်ရှောက်ရေးကနေပြစ်ချင်တယ်ဒါတော့ကိုတုံလုံးပို့ကောင်းပါတယ်ဒါကြောင့်ဆိုတော့အသက်ဒီ၄၅နှစ်ဆိုတဲ့အရွယ်ကလေးကချုံတောင်ထားရမယ်အရွယ်မဟုတ်ပါဘူးဘလူနီးနဲ့ဖြစ်ချုံတော့ထားလို့မရပါဘူးတစားကန်လည်းမရဘူးဘလူးနီးမှမရပါဘူးတကယ်ကျကျွန်တော်တို့ဒီ2019မှာပြသန်းလိုက်တဲ့အထက်ကလေးတွေခွင့်ရေးဆိုင်ရာဥပဒေမှာဆိုရင်အသက်18နှစ်အောက်ကိုတော့မှကျွန်တော်တို့ဥပဒေနဲ့ထိန်းထုတ်ထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတွေများပြအထူးသဖြင့်ထိခိုက်လေတဲ့ကလေးများဖြစ်တဲ့ကြောင့်မလို့ကိုယ်ပိုင်ပြသန်းတဲ့ဥပဒေကိုကိုယ်ပိုင်တကယ်လိုက်နာဖို့ကလေးများကောက်ဆောင်ရှောက်ဖို့တော့တော်မယ်တောင်ရှိတဲ့ဒီလေးပါနော်အများကြီးပြန်ပြီးတော့မှတတိချက်စီခြင်းနဲ့ပြန်ပြီးတော့မှအနေထားစီခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ
်မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ထိုးထားတယ်လို့ပြည်တွင်းမှာလည်းကလေးငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကြမ်းကျင်သူတွေကယူဆပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ 9,200 ကျော်ရှိပြီးအဲဒီထဲကမှ 221 ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရံထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ 1,966 ယောက်ရှိပါတယ်အာဏာသိမ်းတာကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတေဆုံးသူ800ကျော်ရှိပြီးအဲ့ဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စီးရင်ဟာချဲ့ကားလွန်းတယ်လို့တုံ့ပြန်ထားပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အဲ့တော့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနေခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါလိမ့်ရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကကိုဗစ် -19 အခြေအနေပြောပြပေးချင်ပါတယ်။ကိုဗစ် -19 ရောဂါကူးစက်သူတွေတိုးနေတဲ့ရခိုင်ပြည်နယ်မှာစာသင်ကျောင်းတွေနဲ့ဘဏ်တွေမှာပါကူးစက်သူတွေရှိနေပါတယ်။ကိုဗစ်ကြောင့်တေဆုံးသူတွေရှိနေပေမဲ့လည်းရခိုင်ပြည်နယ်တွင်းကလူလူချမ်းမှာတော့နှာခေါင်းစီးတက်တာလို့ကိုဗစ်စီးကမ်းချက်တွေကိုတိတ်ပြီးတော့အလေးမထားကြသေးပါဘူး။အနာပိုင်းနေဘက်ကတော့ COVID-19 ကူးစက်မှုနဲ့ပတ်သက်ပြီးစိုးစိုးဝါးဝါးမဖြစ်အောင်စောင့်ကြည့်နေတယ်လို့ပြောပါတယ်။ရခိုင်ကလာတဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်။ COVID အတီးပြုတ်လူနာတိုးလာနေတဲ့ရခိုင်ပြည်နယ်တွေကတန်တွဲတောင်ကုတ်မောင်တော်နဲ့စစ်တွေမြို့နယ်တွေမှာကာယရောဂါကူးစက်သူတွေရှိနေပါတယ်။
ဇွန်လ23ရက်တနင်္လာနေ့မနက်ပိုင်းမှာလဲစစ်တွေစစ်ရုံမှာပိုးတွေ့လူနာတူဦးသေဆုံးသွားခဲ့တယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှတောက်တာကြည်လွင်ကပြောပါတယ်။ဦးနာအသက်30ခန်းနေရှိတဲ့အမျိုးသမီးပါ။သူကငိုတဲ့ကစီးချူရောပါရှိပါတယ်။ဒါပေမဲ့မနေ့ကလာတဲ့အခါကျတော့မနေ့ကမှသူကအသက်ရှူလို့မဝကြလာတဲ့အောက်ဆီဂျင်တွေကျလာတယ်ဆိုပြီးကျွန်တော်တို့ကကိုဗစ်တန်တရားရှိလို့စစ်လိုက်တဲ့အခါပိ
set Kanyarale Chidelo, Dada Jilinga, Vio Piovare.
ကျွန်တော်တို့ရခိုင်ပြည်နယ်မှာဂျီနီအထိပေါ့ပိုးတွေ့တဲ့လူနာမှလုံးတရားတစ်ဆက်ကိုရှိပါတယ်။အများဆုံးကတော့စစ်တွေမှာရှိပါတယ်။စစ်တွေမှာရှိဆိုဆန္ဒရတော့တန်တွဲမောင်တော်တောင်ကုန်းမှာတရားပြပါတယ်။စစ်တွေမှာလူရှိဆက်တွေ့ပါတယ်။အဲ့ဒါမှာ
ဒီဒါကံကြီးပါတယ်ဇွန်လ15ရက်နေ့ကလည်းတန်တွဲမြို့နယ်ငပလီမြို့ဂျိတ်တော်ကျေးရွာအတွင်းကစာတင်ကြောင်းတစ်ခုမှာကျောင်းဆရာမတူဦးကိုဗစ်ကူးစက်ခဲ့တယ်လို့ဇွန်လ19ရက်နေ့ကလည်းမောင်းတော်မြို့မြမစီဝါရေးဘန်ဝန်ထမ်းတူဦးစီမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်အခုလိုပြည်တွင်းကူးစက်မှုတွေရှိလာပေမဲ့လည်းရခိုင်ပြည်နယ်အတွင်းကဘန်တွေကျောင်းတွေနဲ့အလုပ်ရုံတွေကိ
ကျောင်းဦးလှသိန်းကပြောပါတယ်အကုန်ကြောက်ပြီးတော့လော့ဒေါင်းသာရှလိုက်ရင်အကုန်လုံးအခက်အခဲဖြစ်သွားနိုင်တဲ့အတွက်ကျွန်တော်တို့ဒီအလုပ်ယုံနေအလုပ်ဌာနတွေကြောင်းတွေမှာစိုးစိုးပွားပွားမဖြစ်လာဘူးအတွက်စီးနဲ့ကန်းနဲ့ဖြစ်အောင်ဒီနေ့ကောင်စီရောဒီနေ့ ကာကွယ်ကုဒီကာကွယ်တုံးပြန်ရေးအဖွဲ့အနေနဲ့မျက်ခြေမပြတတိရှိရှိဆောင်ရွက်လျက်ရှိတယ်လို့ပြောကြလို့ပါဟုတ်ကဲ့ပါလောလောဆယ်တော့မလို့သိပါဘူးတကယ်လို့လိုလာရင်ပိတ်ဖို့ကသူ့ဒေသအာဏာပိုင်ပေါ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာလိုအပ်ရင်ပိတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်ကျွန်တော်တို့ဟာဟိုပိတ်ဖို့မပိတ်ဖို့ဆိုတာကိုအခြေခံအ
ရခိုင်ပြည်နယ်တွင်းမှာဒီကနေ့အထိကိုဗစ်-19ရောဂါကူးစက်ခံရသူ100ကျော်ရှိတယ်လို့ပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းပြည်သူလူထုကြားပုံမှန်သွားလာလှုပ်ရှားနေကြတာကိုတွေ့ရတယ်လို့ကျောင်းနေပန်းနေနဲ့ဈေးတွေမှာလည်းလူတော်တော်များများကနှာခေါင်းစည်းမတက်တာကိုတွေ့ရပါတယ်။ကိုဗစ်စီကံတင်းကျပ်တာမျိုးလည်းမတွေ့ရသေးပါဘူး။တရုတ်နဲ့တရုတ်ခက်ခွာခွာနေရာမဲ့စီကံချ
ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီကိစ္စရဲ့ကြောင်းပါ။ဒီကိစ္စရဲ့ကြောင်းကိုနားဆင်ရင်ဆိုတဲ့အောက်ကနေနေ့စဉ်တီဗီသတင်းလှော်စီစဉ်ကိုနှိပ်လိုက်ရင်ဆေးရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့အပတ်စဉ်တီဗီမဂ္ဂဇင်းကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။
American and Yotan Radio Tolumurigo, Nazin, American Piazu, Washington, Murogani, Tai Tolan, Tinset Binivari. Juru Panyumune, Lando Mita Robsin, Tomorrow Viewing Mimawa, Internet Samyan Apsite, Family.viewingnews.comale, Tishu Nasin, my Mari. Tisamaru Internet Samyanago, Winchilumia, the Chan now Niland Kunine, Siphon Link today, 8473748.info, Sure, Webplace now, Yaita Laitane. Tomorrow viewing the Mawai, Pema Samyanago Yoshi Nai Mari 847-374-INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှု၊သတင်းတွေကိုဖတ်ရှုလို့ရပါတယ်။ YouTube ဆောင်ရင်ဟာကိုရောက်ပြီဆိုရင် voa burmese လို့ရိုက်ထည့်လိုက်ရင်ကျမတို့ဆောင်ရင်ဟာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့twitter.com/voa burmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voa burmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အတန်းရဲ့2020ခုနှစ်ဇွန်လ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဆီယနာသိမ့်မှုနောက်ပိုင်းအလုတ်လက်မဲ့တိုးလာတဲ့အကြောင်းမြန်မာနဲ့ဒေတာတွင် COVID-19 ကူးစက်ဖြစ်ပွားမှုနောက်ဆုံးရသတင်းဆောင်ပါတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့
ပြောရှင်ဒီပေါ့ဟိုအခု CDM ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်အဲ့ CDM ထောက်ပံ့မှုတွေကငွေစာမျိုးမရှိတော့ဘူးနှိပ်ကွေးလာတယ်ပေါ့နော်အဲ့ဒါတွေအတွက်ကိုဒီပြည်ပကလူငယ်ဒီကောဒီပြည်တွင်းက
အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒါအပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့မြန်မာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးလိုပါတယ်ရှင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာတနိုင်ငံလုံးကဆက်မှုစုံတွေအပါအဝင်တခြားကဏ္ဍပေါင်းစုံကပေါ်ထွက်လာတဲ့အလုတ်လက်မဲ့နှုံဟာဆယ်စင်းကျော်ရှိသွားပြီလို့အလုတ်သမားတမကတွေကပြောပါတယ်။မြန်မာနိုင်ငံတွင်းကဆက်ယုံတွေပိတ်နေတဲ့အခြေအနေအလုတ်လျှော့ချခံရမှုအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးလုံခြုံရေးမတိမငြိမ်မှုတွေဖြစ်နေတာကြောင့်ဆက်ယုံအလုတ်ယုံလုပ်ငန်းကြီးတွေတစ်ခုပြီးတစ်ခုပိတ်နေကြရပါတယ်။ပြီးခဲ့တဲ့ရက်ကပဲအလုတ်သမားထောင်ထဲကြီးရှိတဲ့ရန်ကုန်တိုင်းလှိုင်တာယာဆက်မှုဆောင်ကဟန်မောက်အထည်ချုပ်ဆက်ယုံပိတ်ခဲ့တယ်လို့ကြေညာခဲ့တယ်လို့အလုတ်သမားယာကြီးရှိတဲ့ဆက်ယုံနှစ်ခုလည်းထပ်ပိတ်ဖို့ပြင်ဆင်နေပါတယ်။အခုလိုဆက်ယုံတွေပိတ်နေတာကြောင့်အဲ့ဒီဆက်ယုံတွေမှာအလုတ်လုံးနေကြသူတွေအလုတ်လက်မဲ့ပြဿနာတွေရှိလာနေတယ်လို့အလုတ်သမားတမကတွေကထောက်ပြနေပါတယ်။
ဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျွန်တော်တို့အလုတ်လက်မဲ့တွေဆက်ပြီးတော့မှဖြစ်မယ်။အာနောက်ဒီစက်ယုံကြီးတွေလည်းဆက်လက်ထွက်ခွာနိုင်တယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။အာထဲချုပ်ကဏ္ဍကတော့အာတော်တော်လေးကိုကျွန်တော်တို့ပျက်စီးသွားနိုင်တယ်ရှင့်။နောက်ဆုံးဟိုတောက်ခံထားနိုင်တာကတော့ထုံးစံအတိုင်းပေါ်လေးနော်။စစ်ကောင်စီနဲ့ close ဖြစ်တဲ့ဒီတရုတ်နိုင်ငံသားပိုင်စက်ယုံအများစုနဲ့တခြားနိုင်ငံသားလေးတွေပေါ့ကိုရီးယားပိုင်စက်ယုံအချို့လေးတွေပဲကြံခဲ့နိုင်တယ်လို့တော့ကျွန်တော်တို့ကတော့ခန့်မှန်းထားပါတယ်ရှင့်။ဟုတ
်။လုံသမားတမကတခုရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရပ်ဆိုင်းသွားတဲ့အထည်ချုပ်စက်ယုံပေါင်းမြန်မာနိုင်ငံတဝန်းမှာ200ကျော်သွားပြီလို့အလုံသမားတမကတချို့ကပြောပါတယ်။ဝန်ထမ်းလာစားမပေးနိုင်တာကုန်ကြမ်းသွင်းမှုခက်ခဲလာတာ၊ကုန်ကြောပို့လို့မရတော့တာဒီလိုအကျက်တဲတွေကြောင့်စက်ယုံပိတ်သိမ်းတာတွေကအနှီးနဲ့အမြန်ဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းထားကြပါတယ်
ကျမတို့အလုတ်သမားရေးဆောင်ရွက်တဲ့လူတွေအနေနဲ့စူးစမ်းပြီးတော့မှကျမတို့စည်ရင်းပြုစုထားတာကတော့ဒီ February 10ကနေပြီးတော့မှအခုဂျွန်လအထိဆိုလို့ရှိလို့ရှိရင်တော့ဆယ်သိန်းဝန်းကျင်လောက်အလုတ်လက်မဲ့ဖြစ်သွားပြီလို့ကျမတို့ခန့်မှန်းရပါတယ်ရှင့်အထူးသဖြင့်ကတော့အမျိုးသမီးလူသားတွေအလုတ်လက်မဲ့တွေဖြစ်ကုန်ပါတယ်အဲ့အတွက်ဆိုးကျိုးတွေကတော့ကျမတို့ဒီနောက်ဆက်တွဲပေါ့နော်မိသားစုစားဝတ်နေရောကျန်းမာရေးပေါ့နော်အဲ့ဒါတွေကိုပြင်းပြထန်ထန်ထိခိုက်သွားတယ်အဲ့တော့ကျမတို့ကခန့်မှန်းတဲ့ဆယ်သိန်းဝန်းကျင်ထပ်ပိုးနိုင်ပါတယ်
ရန်ကုန်ဆက်မှုဇုံတွေကအထည်ချုပ်လုပ်ငန်းတစ်ခုထဲမှာတင်လုတ်ကင်နေတဲ့လုတ်သားက9သိန်းလောက်ရှိပါတယ်။မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းအဲ့ဒီနေရာတွေမှာလည်းဆက်မှုဇုံအထည်ချုပ်လုပ်ငန်းတွေရှိပါတယ်။တချို့ဆက်ယုံတွေကလုပ်ငန်းကောင်းကောင်းမလဲပတ်နိုင်တော့လို့ဝန်ထမ်းလာစာကိုအပြည့်အဝမပေးနိုင်ကြပါဘူး။အလုတ်သမားခန်းစား권ငွေကိုထဲမတွက်တော့ပဲအနည်းဆုံးလောက်ခလာစာနဲ့တွက်ချက်ပြီးပေးတဲ့ဆက်ယုံတွေလည်းရှိပါတယ်။သွေးစည်းညီညွတ်တော်တမကကအမန်နန်းဝေကအခုလိုပြောပါတယ်။
အခုဒီနေရာဘယ်လိုဖြစ်နေဆိုတော့ကဘန်လေးကငိုထောက်ရတာချက်တဲသွားတယ်။အာလုံးရှိနေရတယ်အဲ့လိုသမားတွေကိုလက်စာပြီးမပေးနိုင်တော့အဲ့လိုမျိုးဟာတွေကမတို့လက်ကြိုက်ကြနေရတယ်ပေါ့နော်။ဖြစ်ဖြစ်နောက်ပိုင်းမှာနိုင်ငံရေးအဖြစ်ကြီးပို့ဆိုးရလိုက်နိုင်တယ်တတိယထွက်နေအများကြီးရှိတာကိုအဲ့ဒါနဲ့ပတ်သက်ပြီးတော့လုံးလုံးမနှောင်းရှင်ရတချို့သူတို့မှလည်းရှိုးရီကိုပဲမှုရှိနေရတဲ့တော်တော်များများကြားနာရတယ်ဒီ20လောက်ပြည်မှာတော့ကြားနာတာ
။နိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေမှာအလုံးရှင်တွေကအလုံးသမားအခွင့်အရေးကိုပို့ပြီးချိုးဖောက်နေကြတယ်လို့အလုံးသမားတွေကပြောပါတယ်။ဒါကိုဖြည့်ရှင်းနိုင်မဲ့အလုတ်ရှင်အလုတ်သမားအစိုးရတုံးမွင့်ဆိုင်ရန်နေရာကလည်းရက်ဆိုင်သွားပါတယ်ဆန္ဒပြပွဲတွေအတော်လေးအားကောင်းခဲ့တဲ့မေလထဲမှာစက်ယုံလှုပ်သားတွေပါဝင်ခဲ့ကြသလိုစစ်ကောင်စီရဲ့ရန်နေရာရပ်တန့်မှုရည်ရွယ်ပြီးအကြမ်းမဖက်ဖဲအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုလည်းလုပ်ခဲ့ကြပါတယ်စစ်ကောင်စီကလည်းအလုတ်သမားအဖွဲ့အစည်း16ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ခဲ့ပါတယ်နိုင်ငံရေးလုံခြုံရေးမတိမကျဖြစ်နေချိန်မှာကိုဗစ်ကပ်ရောဂါအန္တရာယ်ပြန်ရှိလာနေတဲ့အတွက်အလုတ်ကိုင်တွေထိခိုက်ပြီးဝင်ငွေရက်သွားမှာကိုအလုတ်သမားအချို့ကလည်းစိုးရိမ်နေကြတယ်လို့သိရပါဗျာခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်ထိုင်းနိုင်ငံနဲ့ဒေသတွင်းကကိုဗစ်-19အခြေအနေတွေကိုဆက်လက်တင်ပြပေးလိုပါတယ်အရင်ဆုံးထိုင်းဘက်ကသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့နယ်မဲတောင်ရပ်ကွက်ကမြန်မာနိုင်ငံသားတွေအလုပ်လုပ်တဲ့အထယ်ချုပ်စက်ယုံ၃ယုံနဲ့နေထိုင်တဲ့တန်းရွေမှာကိုဗစ်ကရောဂါ တ်ဆိုထားပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်ကအထယ်ကျောက်စစ်ရုံတွေကမြန်မာရွှေတောင်းလုံတမ90ကျော်မှာကိုဗစ်ကရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရပြီးတဲ့နောက်အလို့သမားတွေကိုဆက်လက်စစ်ဆေးခဲ့ရမှာတနင်္ဂနွေနေ့အထိကိုဗစ်အတည်ပြုလူနာ400ကျော်သွားပြီဖြစ်ကြောင်းတပ်ပြည်နယ်အာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်မြန်မာအလို့သမားတွေနဲ့အလို့လုံနေကြတဲ့စစ်ရုံတွေကအခြေအနေကိုရောင်ကြီးအလို့သမားအဖွဲ့ကဥပဒေရေးတာဝန်ခံမတ်တူစာကျိုင်ကအခုလိုပြောပြပါတယ်သူကိုယ်တိုင်လည်းမြန်မာအများစုရှိရာစစ်ရုံနားမှာနေထိုင်နေတာမို့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခံထားရပါတယ်
။ခရိုင်ရနေထုတ်ပြန်တာတော့ထွက်လာပြီး453နဲ့တက်ခရိုင်မှာလောလောဆယ်ကတော့ဟိုလေမနေ့ကကြီးကိုအဲ့ဒီ400ကျော်ပဲဒါပေမဲ့ဒီနေ့မှာတော့ညီမတို့ဒီ GKG ချိန်မှာပေါ့နော်အဲ့ဒီမနေ့ကဆက်တဲ့အထဲမှာလေအိမ်ုံတွေကနေ6ရောက်တွေ့တယ်တဲ့အခုပဲအဲ့ဒါအမပီပီဦးဆောင်မျိုးသားရောအခုပဲရောက်လာကုန်ပြီသူတို့ကဘရိုမန်ဟိုအားလည်းခေါ်ဖို့ဆိုပြီးတော့ပြင်ဆင်နေကြတယ်။ဒါတော့အဲ့6ရောက်ပဲလို့တော့ပြောသေးတယ်။ဟုတ်ဒီနေ့6ရောက်ကတော့မပါတော့သေးဘူးစဉ်းနေ။ဘာလို့လဲဆိုတော့အခုမှသူတို့ဆေးရုံသွားမှလေ။အကောင်လုံးတော့စစ်မပြီးသေးဘူးလို့လည်းထပ်တူအောင်မလားပါလဲတော့မသိသေးဘူးမှ။ဒီ400ကျော်ထဲမှာကတော့အဓိကဟိုအားဗလဲဒီစစ်နှကောင်ဆေးရုံရဲ့စစ်နှကောင်ဆေးရုံရဲ့ CCMC ဆိုတဲ့ဆေးရုံရဲ့နောက်ပြီးတော့အဲ့ဒီစစ်နှကောင်ရုံသားကအိမ်ယုံမဲ့အဲ့ဒီအိမ်ယုံကတော့နာမည်မရှိဘူးဒါပေမဲ့အဲ့ဒီအိမ်ယုံကလူတွေအနမနေရတော့မဆိုးတန်းရပါတော့အဲ့လိုမျိုးတော့ခေါ်တယ်မဆိုးတန်းရလို့တော့ခေါ်တယ်အဲ့ဝင်းချင်းအဲ့ဒါ400ကျော်အခုဒီနေ့မှထပ်ပြီးတော့တက်လာတဲ့လူကတော့ညီမတို့ဟိုတနေ့ကစစ်တယ်ဆိုတဲ့အဖွဲ့ဒီ PKG စက်ယုံချီကအိမ်ယုံတွေကိုစစ်တဲ့နေရာအမှ PS စက်ယုံပေါ့ PS စက်ယုံက600တွေ့ရ
ကိုဗစ်ရောဂါကူးစက်မှုကြောင့်ဒေတာအနာပိုင်တွေကစက်ယုံနှစ်ခုကိုအဝင်အထွက်တားမြစ်လော့ဒေါင်းချထားပါတယ်အဲ့ဒီစက်ယုံနှစ်ခုကတော့ Northern Star Company Limited နဲ့ CCNC Company Limited တို့ဖြစ်ကြပြီးမြန်မာအလို့သမားအများစုကတော့စစ်နှကောင်ယုံနဲ့အမိုက်ပုံယုံတို့ပဲအများစုကခေါ်ကြပါတယ်ကိုဗစ်တတိယလိုင်းဖြစ်နေတဲ့ထိုင်းနိုင်ငံမှာမြန်မာရှစ်ပြောင်းလို့သမားယာနဲ့ချီပြီးအများအပြားကူးစက်တာတက်ပြီနယ်ထဲမှာဒါဟာပထမအဆုံးဖြစ်ပါတယ်မဲဆောက်မြို့မှာကိုဗစ်ကရောဂါပိုးတွေ့ရှိမှုတွေနေ့စဉ်တိုးလာနေတဲ့အတွက်ထိုင်းအနာပိုင်များကမဲဆောက်မြို့ထိုင်းအထက်တန်းကျောင်းတွေပါဝင်ကျောင်းတွေကိုပိတ်ထိုင်းထားပါတယ်ကိုဗစ်ရောဂါပိုးကူးစက်ခံရသူများတဲ့အတွက်ရောဂါပြင်းထန်တဲ့လူနာတွေကိုသာမဲဆောက်ဆေးရုံကြီးကိုပို့ဆောင်ကူတာပေးနေပြီးရောဂါအခြေအနေမဆိုးတဲ့ကိုဗစ်လူနာတွေကိုတော့အဲ့ဒီကူးစက်မှုဖြစ်တဲ့နေရာမှာပဲယာယီဆေးရုံလုပ်ပြီးကူတာမှုတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်အခုဆိုရင်ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူနာ 24,500 နီးပါးအထိရှိလာပါတယ်။သေဆုံးသူကတော့ 1,900 ကျော်ပါပြီ။ဒီနေ့ဇွန်လ28ရက်နေ့တနင်္လာနေ့မှာရင်အတည်ပြုလူနာ 9,400 ကျော်ရှိတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင
်။ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမှာပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစိုးနေတဲ့အိန္ဒိယမှာသေဆုံးသူတွေကိုတကြိုဖို့မတက်နိုင်သူတွေကဂင်းကာမြေကမ်းပေးမြုံနှံထားကြတာကြောင့်မြေကြီးချီတာမှာအဲ့ဒီရုပ်အလောင်းကြီးပြန်ပေါ်နေပါတယ်။နောက်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းဇွန်လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်တိုးလာတာကြောင့်အသွားလာတားမြစ်ကန့်သတ်မှုချမှတ်ထားရပါတယ်။ဒီအကြောင်းနားဆင်ကြရအောင်ပါရှင်။
လူတွေကတည်ဆုံးသူရုပ်အလောင်းတွေကိုဒီမှာလာမြှုပ်ကြတာကြောင့်ကျွန်တော်တို့အတွက်အခက်အခဲတွေဖြစ်ရပါတယ်။ခင်းကမြည်ရည်ကြီးလာတော့မြှုပ်ထားတဲ့ရုပ်အလောင်းတွေပေါ်လာပြီးရေထဲမျောကုန်ကြတာကြောင့်ကျွန်တော်တို့အတွက်ပြဿနာဖြစ်ရပါတယ်
။အိန္ဒိယရဲ့ခင်းကမြည်ချောင်းတလျှောက်ရုပ်အလောင်းတွေပေါ်လာတဲ့ကိစ္စကိုမိတချို့ပေးသူရာဂျူးချန်ဒယ်ပြောပြခဲ့တာပါ။အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့ကာလအတွင်းဂင်းကာမြစ်ဘေးမြုပ်ထားတဲ့ရာနဲ့ချီတဲ့ရုပ်အလောင်းတွေမြည်ရည်ချီတာကြောင့်ပြန်ပေါ်လာတာပါပြီးခဲ့တဲ့သတင်းသုံးပတ်အတွင်းဂင်းကာမြစ်ဘေးမြုပ်ထားရာကပြန်ပေါ်လာတဲ့ရုပ်အလောင်း150လောက်ကိုမိတ္တူခေရာချောင်းအလာဟာဘတ်မြို့ကတာဝန်ရှိသူနီရရှ်ကူမာစင်းကပြောပါတယ်မ
မိုင်ဝဲကျော်ရှိတဲ့အေရိယာအတွင်းတည်ဆုံးသူရှုပ်အလောင်း900ခန့်နေ600လောက်ထိမြုပ်နှံထားတယ်လို့ခန့်မှန်းထားတဲ့အကြောင်းလဲသူကရဲပီကိုပြောပါတယ်ဒေတာကန်ဒီပင်ကူမာကလည်းအခုလိုပြောပါတယ်တမန်မလာဆိုဆိုဝဲဆဲပြည်ပြည်ညစ်သေးဦးရုပ်ဦးလောင်းနေညောရကြောင့်ညည်ညင်းမြတ်မှုဖြစ်ပြီးအန်ရည်အများရဲ့90ရောပါပဲဖြစ်လာနိုင်ပါဟဲ့ညည်တိုးပြီးပြန်ကြမှာကြောင့်ဒီရုပ်ဦးလောင်းနေအားလုံးကညည
တွင် ကိုရိုနာ ဗိုင်းရပ်စ် ကူးစက်တာ ကြောင့် တည်ဆုံးခဲ့ရ သူတွေ လို့ ယူဆထားကြပါတယ် တည်ဆုံးသူတွေကို ဟိန္ဒူ ဓလေ့ ထုံးတမ်းအရ မိသူကြီး အတွက် ထင်းဖို့မတတ်နိုင်တာ ကြောင့် တည်ဆုံးသူတွေကို ဂင်းကာမြစ်ထဲ မျောချတာ မျိုး ဒါမှမဟုတ်လဲ မြစ်ကမ်းဘေး တဲတောင်မှာ မြုပ်နှံတာ မျိုး လုပ်ကြပါတယ် အိန္ဒိယမှာ covid-19 ကြောင့် တည်ဆုံးသူ 4 သိန်းကြီးပါ ရှိတယ် လို့ တရားဝင် ထုတ်ပြန်ထားပေမဲ့လဲ နေရာအတော်များများမှာ ရုပ်အလောင်းတွေ ပေါ်လာနေတာ ကြောင့် ကပ္ပေးချောင် တည်ဆုံးသူ 1000ကျော်ထိ ရှိနိုင်တယ် လို့လဲ သံသယရှိထားပါတယ် ဘင်္ဂလားဒေ့ရှ် နိုင်ငံမှာတော့ covid-19 ကူးစက်ပြန့်နှံ့မှု တကြော့ပြန် တိုးများလာတာကို ကိုင်တွက်နိုင်ရေး အတွက် အများပြည်သူ ပို့ဆောင်ဆက်သွယ်ရေး အားလုံးနီးပါးကို အနာဘိုင်းတို့ စိုက်ညံ့လိုက်တာ ကြောင့် တနင်္လာနေ့က မြို့တော် ဓာက္ကာ မှာ ထောင်နဲ့ချီတဲ့ လူတွေ ပိတ်မိနေပါတယ်
အတွင်း အားလုံးလဲ ပိတ်ထားမှာပါ ဓာက္ကာ မှာ ပိတ်မိပြီး အချိန်မဖြုံးလိုပါဘူး
ကိုအင်ကိုပြန်ပြီးမိဘတွေကလေးတွေနဲ့အတူနေမှာပါရှေ့ပြောင်းလောက်သားမိုဟာမက်မာဆွန်ပြောပြခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာမေလအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့လာပေမဲ့ဇွန်လအတွင်းပြန်ပြီးတော့တိုးလာတာကြောင့်အသွားအလာတားမြစ်ကန့်သက်လာရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6 သိန်းနီးပါးရှိပြီးတည်ဆုံးသူ1400လောက်ရှိတယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လည်းအမှန်တကယ်အရေအတွက်ကတိချက်ပိုများနိုင်တယ်လို့လဲခန့်မှန်းထားကြပါတယ်ရှင် တရုတ်လူမှုအတိုင်းဝိုင်းတွင်မှအသက်ကြီးသူဦးရေမြန်မြန်ဆန်းဆန်းတိုးလာနေတာကိုချိန်ညှိနိုင်ဖို့အတွက်တအိမ်တောင်ကလေးသုံးယောက်ထိရှိဖို့တရုတ်ခေါင်းဆောင်တွေကမေလအကုန်ပိုင်းမှာခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လည်းစရိတ်စကကြီးမြတ်မှုနဲ့အလုတ်အကိုင်းအခွင့်အလမ်းအတွက်ပါအဟန့်အတားဖြစ်တာကြောင့်ကလေးယူသူနည်းလာနေတဲ့တစ်ဖက်မှာအသက်ကြီးပိုင်းလူဦးရေတိုးလာမှုကတရုတ်ရဲ့စီးပွားရေးဖွံ
ဒီယောင်းနိုင်ငံမြို့တော်ဘေကျင်းရဲ့နောက်တောင်ဘက်တန်ရှင်းခရိုင်ကကန်ယူရှိယာနေစဉ်လူပေါင်း50ကျော်ကိုအခမဲ့တက်တလုံနေလဲစာချက်ကျွေးနေပါတယ်။လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်း60လောက်ဝေးတဲ့မြို့တော်ဘေကျင်းမှာတာသမီတွေတွားပြီးအလုပ်လုပ်တာကြောင့်အထူးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်။အသက်ကြီးပိုင်းတွေအတွက်ကန်တီဟီလာရှိကိုတည်ထောင်သူကန်ယူရှိက မန်ဒရင်တယောက်ပါသားစကားနဲ့အခုလိုရှင်းပြပါတယ်။ဒီမိစံကြတဲ့ကိစ္စကိုရာလေးဟန်တာ။ဝိုင်းရတီအခက်ခဲကြောင့်တက်ကြီးပိုင်းပုံကူတွေရဲ့တာသမီတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထူးကျန်နေကြရတဲ့တက်ကြီးပိုင်းပုံကူတွေနဲ့အများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်တယ်လို့နှွေးနှွေးထွေးထွေးထမင်းစားက
ဒီဆေးစုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီး အဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခမန်းထားပေမဲ့လေမေလ၁၀ရက်နေ့ကထုတ်တဲ့သကောင်စင်းအရာခမန်းထားတာတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ချရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြည်ညာအသက်အရွယ်ကြီးလာတာကြောင့်နည်းပညာဦ
Wisconsin Medicine Tekatuye, a chiran take by Pinyashin, Chi Fu Shianga, Mandarin Yu Badazakane, a kulu, don't up body. အတက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပို့ပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအနေနဲ့ကတော့အလုပ်လုပ်သူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးစွဲမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းစည်းကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါ ဆိုင်ရင်ရပိခဲ့တဲ့2019ခုနှစ်အတွင်းကလေးစနစ်တန်းမွေးဖွားခြင်းမှုဟာ2019ရှင်ရင်9ဘုံတဘုံလောက်ရောကြခဲ့တာဖြစ်ပါတယ်ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနေရှင်ရင်ထက်ဝယ်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့ကသကောင်းစင်းကျင်ညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ် တရုတ်ဝင်အငြိမ်းစားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုံသားအင်အားပုံများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအဖြေရှာနေပါတယ်အငြိမ်းစားယူနိုင်မဲ့အသက်အပိုင်းခြားအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုံသားတွေအတွက်အသက်55နှစ်နဲ့တာမန်လုံသားအမျိုးသမီးတွေအတွက်အသက်50သက်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်မေလ30ရက်နေ့တုန်းက အနာရပါတီကောင်းဆောင်များအစည်းအဝေးမှာအငြိမ်းစားယူခွင့်အသက်အပိုင်းခြားတိုးမြင့်သတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်ရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူးတရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက်ကတူလူဦးရေနဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခဆွန်ဂျီယန်ကအခုလိုသုံးသပ်ပါတယ်တောင်းကျုံကိုချန်ထီလောင်းပြချတာခုနဟိုင်းစန့်ရှယ်ဒ်ဘူပါဆိုကျန်ဟာ
ပထမဆုံးအချက်အနေနဲ့ကတော့ကလေးရှိလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်ကလေးရှိတာဓမ္မမဟုတ်လဲမိသားစုတစ်ခုတိစောက်တာဟာကြီးနူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့လိုပါတယ်တဲ့သမီးနှစ်ယောက်မိခင်အသက်35နှစ်အရွယ်ယူဂျန်ကတော့ ကလေးတွေကိုပြုစုစောင့်ရှောက်ဖို့စားတောက်ဆိုင်အလုပ်ကထွက်ထားသူဖြစ်ပြီးခင်ပွန်းဖြစ်သူရဲ့ဝင်ငွေတစ်ခုတည်းပေါ်မှာမိခိုနေကြတာပါလူတိုင်းဒီလိုလုပ်နိုင်တာတော့မဟုတ်ပါဘူးလူငယ်အိမ်တော်တွေအနေနဲ့အလုပ်ကလည်းများမယ်မိဘတွေကလည်းကလေးကိုကူညီစောင့်ရှောက်မပေးနိုင်ဘူးဆိုရင်တော့ကလေးယူခြင်းမှာမဟုတ်ပါဘူးတို့ယူရန်ကရှင်းပြခဲ့တာပါကလေးလိုချင်သူတွေအတွက်ရင်ဆိုင်ရမယ့်အခက်အခဲတွေ ကလေးရင်းစည်းကံများလွန်ပြီးကိုဝင်ဆောင်ခွင့်ရလဲတိတ်ပြီးမရပါဘူးဒီကစားဟိုင်းရင်းကျောက်ရလူငယ်မိဘတွေရဲ့ဝင်ထုတ်ဝင်ပိုးတွေတတ်တာအောင်အစိုးရကစောင့်ရွက်ပေးတင်ပါတယ်ကလေးကလည်းစောင့်ရှောက်ရမယ်ကလေးကလည်းစောင့်ရှောက်ရမယ်ဆိုရင်ဘယ်သူမှတာဝန်ယူနိုင်ကြမှာမဟုတ်ဘူးလို့ ဘီဂျီမန်ဒီရဲ့ရှင်းနေမစ္စတာဂျန်ကပြောခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဆက်လာရှင်စနစ်အဆုံးသတ်ရေးအတွက်လှုပ်ရှားနေကြတဲ့ပြည်တွင်းနဲ့ပြည်ပလူငယ်တချို့အွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ် ကဘာလုံးဆိုင်ရာမြန်မာຫນွေဥတော်လန်ရေး GMS အားလှုပ်ရှားမှုကလူငယ်တွေနဲ့ NUG ကမ်ပိန်း UK တို့ပူးပေါင်းစီစဉ်တဲ့ဆွေးနွေးပွဲမှာမတူညီတဲ့မျိုးဆက်တွေကြားအမြင်ကွဲမှုတွေရှိနေသလားစိုးရိမ်စရာပြန့်ဖြစ်လာတဲ့ကိုဗစ်ကာယောဂါကြောင့်လှုပ်ရှားမှုအရှိန်ကျမသွားအောင်ဘယ်လိုလုပ်ကြမလဲစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစ
ဒီမှာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာမှရောက်နေကြတဲ့မြန်မာလူငယ်တချို့အွန်လိုင်းပေါ်မှာကျွန်လ၂၆ရက်နေ့ကစွေးနွေးခဲ့ကြပါတယ်။ဆရာနာရှင်စနစ်အဆုံးသတ်အောင်လှုပ်ရှားနေကြတဲ့မတူညီတဲ့မျိုးဆက်တွေကြောင့်မှအမြင်ကွဲမှုတွေရှိနေသလားဆိုတာအပါအဝင်စိုးရိမ်စရာပြန်ဖြစ်လာတဲ့ကိုဗစ်ကရောဂါကြောင့်လှုပ်ရှားမှုအချိန်ပြန်ကျမသွားအောင်လို့ဘယ်လိုလု ဒီနေ့အပေါ်အမြင်ဖလဲဆွေးနွေးခဲ့ကြတဲ့အကြောင်းတွေနဲ့ပတ်သက်လို့မဆူဝေကအခုလိုပြောပြပါရစေ။အခုဒီပေါ်တော့မြန်မာနိုင်ငံတက်ရှိ
နိုင်ငံကြီးရဲ့အဖြစ်အချင်းတွေရောက်ပြီလေဘယ်လောက်ထိရောက်ပြီလေဆိုတဲ့အရာကိုဆွေးနွေးဖြစ်တယ်ပြောရှင်ဒီပေါ့ဟိုအခုစီဒီအမ်ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်အဲ့စီဒီအမ်ထောက်ပံ့မှုတွေကမြန်မာမျိုးမရှိတော့ဘူးနှိပ်ကွေးလာတယ်ပေါ့နော်အဲ့ဒါတွေအတွက်ကိုဒီပြီးပါးကလူငယ်တွေကိုဒီပြည်တွင်းကလူငယ်တွေရောပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆက်လ
ဒီကျမကြီးကနားကိုလည်းလုံးဝဒီလေးလေးရှိတော့ဘာဖြစ်လဲလဲဆိုတော့အခုညီမတို့ဒီဝင်ပြီးတော့ဆွေးနွေးသူတော်တော်များများကရောသူတို့ဘယ်လိုမြင်လဲလက်ရှိဒီအမြင်တွေပေါ့နော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမြင်တွေကွဲနေလားလူကြီးလူငယ်အမြင်ကွဲနေတယ်ဆိုတာမျိုးသူတို့မြင်ကြလားဘာပြောပါလဲဘယ်လိုဆွေးနွေးဖြစ်ပါလဲအဲ့ဒါကို
အခုညီမတို့ဒီဝင်ပြီးတော့ဆွေးနွေးသူတော်တော်များများကရောသူတို့ဘယ်လိုမြင်လဲလက်ရှိဒီအမြင်တွေပေါ့နော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမြင်တွေကွဲနေလားလူကြီးလူငယ်အမြင်ကွဲနေတယ်ဆိုတာမျိုးသူတို့မြင်ကြလားဘာပြောပါလဲဘယ်လိုဆွေးနွေးဖြစ်ပါလဲအဲ့ဒါကို
အဓိကကဒီ CMS ပါဘောနော်ဒီ Global Myanmar Spring Revolution မှာအခုပါဝင်တဲ့လူငယ်တွေအများသောအားဖြင့်ပေါ့နော်ဒီရေလုံးဝနိုင်ငံကြီးလှုပ်ခူးတဲ့သူဖြစ်ရရှိတယ်ဒါပေမဲ့နည်းတယ် อ๋ออันนี้ก็รอดีอะคู่มาบ่ละดีเฟเวอร์เตยนี่มาผิดไปรอดีอี้รอบ่งผิดไปรอมาถ่าไปรอดีนักงานไอ้สีโหมีมาไอ้สีบ่เนาะกูอมีเนี่ยมาดีอ่านักงานไอ้สีกูถ่าไปรอดีลงเมียวดีลงได้ตูดิเนี่ยแหละแต่แม้ไอ้ตูดิอ่ะกาวยูมีล่ะสรว่าบ่ฮู้มาอะอย่างน้อยก็รอดีหัวบ่เนาะกูปัญญาเองเนี่ยแหละยงบ้านเนี่ยตูดิสีเนี่ยลงงานสีเป็นกูสาวนี่ตัวนักงานจ้ามาโหบ่ผิดมันนี่ยောက်ไปรอ โอ้เราเนี่ยดูดิเชียถ้าเป็นตัวเราดีก็อะคุดีเชียเราเองพี่ลายใช่ไหมงั้นเราสู้ซีอาร์เราไหมงั้นเราตะคุกุเล่าเราไหมสุดเลยโอ้ยาบอกพี่ลายเลยใช่ไหมคุณอาม่าเจอเรื่องปุ๊บเซนส์โอ้โหบอกเนาะไม่ก่อนเนี่ยสูงเชียสู้เลยว่าปลุกเมื่อที่น้องสองที่ปลุกที่โอ้สองที่ตัวมาเลยสุดหรอที่เชียเราบอกกูที่มันปีมาเช่นบอกอะคุดีอะคุสูงเชียเนี่ยตอนนั้นยี่ปะกูพี่ลายดีปะกันเลยสุดหรอที่ยังบอกเวรีกูอะพี่ว่าบอกเนาะบุรีอะน้องกันเลยปล
ဒီမှာနိုင်ငံကလူငယ်တွေရဲ့တိတ်ကျတဲ့အချက်သူတို့ရဲ့စိတ်ဝင်စားမှုပေါ့နော်ဒီမြန်မာပြည်တွင်းမှာရှိနေတဲ့လူငယ်အများစုရဲ့လက်ရှိသူတို့စိတ်ဝင်စားမှုစိုးရိမ်မှုကဘာလို့ရောတရားလဲရှင်အဓိကကတော့ဒီဒေါ်လာရေးကာလမှာ
အပြောင်းလဲတွေပေါ့နော်အခုကအပြောင်းလဲမှုကအရင်ရင်ဆန်တဲ့ဒီတစ်ခေါက်ရေးတော့ပေါ့အရင်ရင်ဆန်တဲ့အတွက်ကြောင့်မလို့ဒီပြပကလူငယ်တွေကနေပြောပေါ့နော်ဒီဖြစ်နေတဲ့အပြောင်းလဲပုံမှာဘယ်လိုမျိုးပုံစံနဲ့လိုက်နေရမလဲဘယ်လိုပုံစံနဲ့အပြောင်းလဲတွေလုပ်ပြီးတော့ကမ်ပိန်းတွေလုပ်ရမလဲဆိုတဲ့ဒီအရာကိုအဓိကလည်းဖြစ်တယ်ဘာလို့ရှင့်အခုပေါ့တော်လှန်ရေးကာလလည်းဖြစ်သွားပြီတပိ
ဒီကနေ့ကျွန်တော်တို့ကလေးတွေကိုတော့ဒီမှာလာမြှောက်ကြတာကြောင့်ကျွန်တော်တို့အတွက်အခက်ရိုက်မှာလဲဆိုတဲ့အရာကိုအဒီကပို့ပြီးတော့ဟိုပေါ့နော်အဓိကအလေးပေးပြီးတော့ဆွေးနွေးကြတယ်ပို့ပြီးတော့လဲစိတ်ဝင်စားကြတယ်ပေါ့
ကမ္ဘာလုံးဆိုင်ရာမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကလူငယ်တွေအွန်လိုင်းမှာအမြင်ဖလှယ်ခဲ့ကြတဲ့ဆွေးနွေးပွဲကိုGMSRနဲ့NUG ကမ်ပိန်းယူကေတို့ပူးပေါင်းစီစဉ်ခဲ့တာပါ။2020ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကလူငယ်လွှတ်တော်ကိုယ်စားလှယ်ကိုစီတူမောင်နဲ့ကျောင်းသားခေါင်းဆောင်လူငယ်လှူရှားသူကိုစရာလွင်တို့လည်းအွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆ ဒီလောက်ပါပဲရှင်ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ
စစ်တပ်ကအာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိတသာတက်လာနေတဲ့အတွက်ဝင်ငွေသိမ့်မရှိတဲ့ပြည်သူတွေအခက်ကြုံနေရတယ်လို့မြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီထောက်ပံ့ပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကပြောပါတယ်ဂျပန်ဝန်ကြီးဟောင်းတဦးဦးဆောင်တဲ့ကုမ္ပဏီတစ်ခုဟာမြန်မာစစ်တပ်ပိုင်စီမံကိန်းတစ်ခုမှာဖက်ဆက်လုတ်ကင်ဖို့အတွက်စူးစမ်းနေတယ်လို့နီးစပ်တဲ့သတင်းရပ်ကွက်ကတည်ရပါတယ်ဂျပန်မြန်မာဖွံ့ဖြိုးတိုးတက်ရေးအင်စတီကျူတ်ကိုဦးဆောင်သူလည်းဖြစ်ဂျပန်မြန်မာအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဂျပန်စာတိုင်းနဲ့ဆက်
ကမ္ဘာနိုင်ငံတွင်အနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြင့်ဖြတ်ချေမှုန်းနိုင်မှုအတွက်ဦးဆောင်မှုပူးပေါင်းဆောင်ရွက်မှုတွေနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ transformative agenda ကိုပြောင်းလဲမှုတွေလှုပ်ဆောင်ကြဖို့အတွက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလေးကတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနေလာနေမှာပြောပါတယ် နိုင်ငံတွေအနေနဲ့အစိုးရတရက်လုံးကရောလူမှုအတိုင်းဝန်းတစ်ခုလုံးကပါပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတုံ့ပြန်ကြဖို့အတွက်တောင်းဆိုတာဖြစ်ပါတယ်။
Now, so yeah, Tarim, hang on the Gathering, the good talk came you that Jinya Bigger Avashi, Demon came to a season Tolo Yemurika, Kuyemun, Kunya Wayamu, Chipari, Chamaruya, Engineer Rigaro, Jimmy Goodne, Teres Metu, Chiparishi, Yabang Kunaigani, Senai, Tolome, season Riguro, Langomita, those that did, those that Ningazet, Ditugani, Tanyu Nasin, Mari, Viu Nasin, two pages of the Marishi, Chama,
This program has come to you.